မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထောက်ခံအားပေးတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ဒေါ်လာတန်100ကူညီမယ်လို့တရားဝင်ကြေညာလိုက်ပါတယ်။ရန်ကုန်မြို့ Chatrian Hotel မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာလက်တလောဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအရတိုင်းဒေသတွေမှာတည်ငြိမ်မှုရှိနေတာကိုအခွင့်ကောင်းယူပြီးဂျပန်ယန်10ဘီလီယံအမေရိကန်ဒေါ်လာအဖြစ်တန်း100လောက်ကိုအကူအညီပေးသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးမီကီယိုနူမတာကချက်ထရီယန်ဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တာဖြစ်ပါတယ
်今般日本政府としましてこうした機運を捉え国内和平が一日も早く
သူပြောတာကတော့ဂျပန်အစိုးရဟာအခုရရှိတဲ့အချိန်အဟောင်းကိုအခွင့်အကောင်းအဖြစ်ယူဆပြီးပြည်တွင်းငြိမ်းချမ်းရေးကိုအမြန်ဆုံးရရှိပြီးတိုင်းရင်းသားလူမျိုးစုတွေငြိမ်းချမ်းရေးအသည့်အပွင့်ကိုခံစားနိုင်ပေမဲ့ပြည်ပခန့်တွေကိုခံစားနေကြရတဲ့တိုင်းရင်းသားလူမျိုးစုတွေနေထိုင်တဲ့ဒေသတွေမှာလူနေမှုဘဝမြင့်တင်မှုအတွက်ငြိမ်းချမ်းရေးလုပ်ငန်းစီဖြစ်ထွန်းမှုပေါ်မူတည်ပြီးတော့နောက်9နှစ်အတွင်းမှာဂျပန်ယန်10ဘီလီယံအမေရိကန်ဒေါ်လာအဖြစ်တန်း100လောက်ကိုထောက်ပံ့ကူညီဖို့ဂျပန်အစိုးရကဆုံးဖြတ်ခဲ့တယ်လို့ပြောသွားတာဖြစ်ပါတယ်ပြည်ပကဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာစတင်ဆောင်ရွက်နေပြီဖြစ်တဲ့ဒီအကူအညီတွေကိုအကောင့်ထက်ဖို့ဆောင်ရွက်တဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေလုံခြုံစိတ်ချမှုရရှိအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တရားဝင်သဘောတူညီမှုရရှိထားပြီးလက်ရှိလှုပ်ဆောင်နေတဲ့ NGO အဖွဲ့အစည်းတွေအနေနဲ့လည်းဂျပန်နိုင်ငံရဲ့စံချိန်စံညွှန်းတွေနဲ့အညီလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါရယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်အကူအညီပေးတယ်ဆိုပေမဲ့လည်းအခုဂျပန်အစိုးရကပေးမဲ့အကူအညီများစုဟာပြည်ပခန့်တန်တွေကိုခံစားနေကြရတဲ့တိုင်းဒေသတွေမှာအဓိကထားထောက်ပံ့ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်
။ Now この機会に我が国の対ミャンマー支援の全体像について説明したいと思います。
သူပြောသွားတာကတော့ဂျပန်အစိုးရဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်ရေးမျိုးသားပြန်လည်တင်းမြရေးနဲ့ဆင်ဆက်မပြဖွံ့ဖြိုးတိုးတက်ရေးအတွက်ကဏ္ဍပေါင်းစုံကနေပြုပြင်ပြောင်းလဲမှုလုပ်ငန်းတွေကိုတွန်းအားပေးဆောင်ရွက်ဖို့အတွက်အခုလက်ရှိတိုင်းဒေသလူမျိုးစုတွေနေထိုင်တဲ့ဒေသအပါအဝင်တပြည်လုံးရှိပြည်သူများအတွက်လူနေမှုဘဝမြင့်တင်မှုအတွက်ဆွမ်းဆောင်ရည်မြင့်တင်ရေးစီးပွားရေးအခြေခံအဆောက်အဦတည်ဆောက်ရေးအစရှိတဲ့အကူအညီတွေကိုကြေကြေပြန့်ပြန့်ဖန်တီးပေးဖို့ရှိတယ်လို့ပြောသွားတာဖြစ်ပါတယ်။ဂျပန်အစိုးရကအခုပေးတဲ့အကူအညီတွေကိုတာဝန်ခံဆောင်ရွက်ပေးနေတဲ့ဆာဆာကာဝါငြိမ်းချမ်းရေးဖောင်ဒေးရှင်းကအကြီးအကဲလည်းဖြစ်မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်လည်းဖြစ်တဲ့ယိုဟိဆာဆာကာဝါကိုရန်တိုင်းဒေသဒေသတွေကဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ
်出会いました。紛争の影響を受けた一般住民の方々の中には、
ပြောသွားတာကတော့ပြည်ပခန့်တွေကိုခံစားနေကြရတဲ့တိုင်းရင်းသားလူမျိုးစုတွေကအိုးအိမ်ဆွတ်ခွာထွက်ပြေးပြီးဒုက္ခရောက်နေကြသူတွေကိုသူတွေ့ရှိခဲ့ပါတယ်တဲ့ဒုက္ခသည်တွေကလည်းဆေးဝါးအစားအစာလုံလောက်စွာမရရှိတဲ့အကြောင်းကိုပြန်လည်တင်ပြကြတယ်လို့ပြောသွားတာဖြစ်ပါတယ်အစကနဦးမှာတော့ဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့ဆန်စီပဲဆေးဝါးအစာတွေကိုထောက်ပံ့ပေးသွားမှာဖြစ်တယ်လို့ယိုဟိဆဆကာဝါကပြောပါတယ်ပြည်ပခန့်တွေကြောင့်ထွက်ပြေးနေကြတဲ့တိုင်းရင်းသားလူမျိုးစုတွေအတွက်ရေရိုရေရှည်စီမံကိန်းချပြီးအကူအညီပေးသွားမယ်အထက်နောက်ပိုင်းမှာအိုးအိမ်တွေပါတိဆောက်ပေးသွားတာအသက်မွေးဝမ်းကြောင်းအတတ်ပညာသင်ကြားပေးတာစတဲ့အစီအစဉ်တွေလည်းပါဝင်တယ်လို့သိရပါတယ်ဂျပန်အစိုးရနဲ့ဆာဆာကာဝါငြိမ်းချမ်းရေးဖောင်ဒေးရှင်းတို့ဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေမစတင်ခင်ကတည်းကလောက်လျှောက်အကူအညီပေးနေကြတာဖြစ်ပါတယ်တမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမှာပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာတဲ့နောက်မှာတော့အကူအညီတွေကိုအရှင်မြင့်တိုးပေးလာနေတာလည်းဖြစ်ပါတယ်ခင်ဗျာ